India ကာကွယ်ရေးဝန်ကြီးဟောင်းလည်းဖြစ်မြန်မာဒီမိုကရေစီအရေးကိုတက်ကြွစွာကူညီပံ့ပိုးပေးခဲ့သူလည်းဖြစ်တဲ့အိန္ဒိယဝိုင်းရဲ့နိုင်ငံရေးသမားကြီး George Fernandez ဟာဒီကနေ့အင်္ဂါနေ့မှာပဲကွယ်လွန်သွားပြီဖြစ်ပါတယ်။အသက်68နှစ်အရွယ်ရှိပြီဖြစ်တဲ့ George Fernandez ဟာ Alzheimer မှတ်ဉာဏ်ချိုးရိုးနဲ့ရောဂါကိုကာလရှည်ကြာခံစားပြီးတဲ့နောက်မှာကွယ်လွန်သွားတာဖြစ်ပါတယ်။ George Fernandez ဟာမြန်မာနိုင်ငံမှာရှစ်လေးလုံးရေးတော်ပုံတောင်းဆိုဆန္ဒပြမှုတွေနောက်ပိုင်းအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခိုလုံလာကြတဲ့ဒီမိုကရေစီရေးတွက်ကြလှုပ်ရှားသူចောင်းသားလူငယ်တွေကိုနယူးဒယ်လီမြို့ကသူ့ရဲ့နေအိမ်မှာနေထိုင်ခွင့်ပေးခဲ့တာ၊ရုံးခန်းဖွင့်ခွင့်ပေးတာစတဲ့အကူအညီတွေကိုပေးခဲ့သူတူဖြစ်ပါတယ်။သူ့ရဲ့ကူညီပံ့ပိုးမှုတွေကြောင့်အိန္ဒိယလွှတ်တော်အတွင်းမှာရောလွှတ်တော်ပြင်ပမှာပါမြန်မာဒီမိုကရေစီအရေးကိုစိတ်ဝင်စားမှု၊ကူညီပေးမှုတွေကိုတိုးမြင့်ရရှိလာခဲ့ပါတယ်။ဆိုရှယ်လစ်ဝါဒကိုယုံကြည်သူ George Fernandez ဟာ1990ခုနှစ်တည်းကစလို့အိန္ဒိယနိုင်ငံမှာအလုသမားအခွင့်အရေးတွေကိုဥဆောင်လှုပ်ရှားခဲ့သူဖြစ်ပြီးဂျနတာသားပါတီရဲ့ခေါင်းဆောင်တဦးအဖြစ်တာဝန်ထမ်းဆောင်ခဲ့သလိုနောက်ပိုင်းမှာသူ့ကိုယ်ပိုင်စမတာပါတီကိုတည်ထောင်ခဲ့ပါတယ်။ George Fernandez ဟာအိန္ဒိယနိုင်ငံရဲ့ကာကွယ်ရေးဝန်ကြီးအဖြစ်1998ခုနှစ်ကနေ2004ခုနှစ်တည်းတာဝန်ထမ်းဆောင်ခဲ့သလိုဆက်သွယ်ရေးဝန်ကြီးစက်မှုဝန်ကြီးနဲ့မြေထားဝန်ကြီးစတဲ့အစိုးရဝန်ကြီးတာဝန်တွေကိုလည်းအသီးသီးထမ်းဆောင်ခဲ့ပါတယ်။ George Fernandez ဟာမြန်မာဒီမိုကရေစီအရေးတင်တာမကဘဲတိဘက်လူမျိုးတွေရဲ့ဒီမိုကရေစီအရေးလှုပ်ရှားမှုကိုလည်းတက်ကြွစွာကူညီပေးခဲ့သူတူဦးဖြစ်ပါတယ်။